Welcome to the Voice of America in Burmese.
2019ခုနှစ်ဇူလိုင်လ18ရက်ဗိုလ်ထူးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51အပြင် VOF Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထုတ်နေအတူကြေညာပေးပါပါ။အမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာဆူဝါလှတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်ကိုအင်္ဂါနေ့မှာပဲချမှတ်လိုက်ပါတယ်။အမေရိကန်အာကာသစူးစမ်းလေ့လာရေးမှာလူသားတွေလက်ကဘာပေါ်ခြေထနိုင်ခဲ့တဲ့250ရွှေရုခန်းနာကိုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန် DC မြို့တော်တွေမှာစတင်ကျင်းပနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါမှတ်ခွာနေ
။ကောင်းပါပြီရှင်။အဲဒီလိုထိတ်တန့်ရနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာနိုင်ငံကထိတ်တန့်စစ်ဗိုလ်ချုပ်၄ဦးနဲ့မိသားစုဝင်တွေကိုအရေးယူဒဏ်ခတ်ပိတ်ဆို့လိုက်တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်တာနဲ့ပတ်သက်လို့တုံ့ပြန်မှုတချို့ကိုအခုလိုကြားရမှာပါ
။ The State Department announcement is very welcome. It is overdue. It is time for all governments around the world to start.
အဲ့ကြောင့်အဖွဲ့ရဲ့အာရှရေးရာတာဝန်ခံရဲ့မှတ်ချက်နဲ့တူနာဆင်ရမှာပါအမေရိကန်နိုင်ငံသားရေးဌာနမှာ၃ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအစည်းအဝေးလာတက်တဲ့ Burma Human Rights Network UK ရဲ့အမှုဆောင်ဒါရိုက်တာနဲ့တည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ထိုင်းဆိုရသေးရဲ့ကျန်းသစ်စာချိန်ဆိုခွဲနဲ့အလဲအမေရိကဒေသတွင်ရွှေ့ပြောင်းနေထိုင်သူတွေအရေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဌာနကမြန်မာနိုင်ငံမှာဆူဝါလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇွန်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။ဒီဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖျက်ဆီးမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေဟာအပိုက် 9031 ကငွေ 2019 အမေရိကန်နိုင်ငံခြားရေးဌာနရဲ့နိုင်ငံခြားလုပ်ငန်းရှင်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်လိုက်တာဖြစ်ပါတယ်။ဒီအဲ့ဥပဒေအရနိုင်ငံခြားအစိုးရအရာရှိများနဲ့ပတ်သက်လို့တည်တာတဲ့အဂရိလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ချိုးဖောက်မှုကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တီးခြားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ policy တွေချမှတ်ရမှာအပြုတ်မှုတွေပြောင်းလဲဖို့နဲ့တာဝန်ခံမှုတာဝန်ရှိမှုကိုထောက်ခံအားပေးဖို့အတွက်ဦးစားပေးတာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်မှုဟာဒီဥတီချက်တွေကိုပေါ့မြောက်အောင်မြင်စေဖို့အတွက်ရည်ရွယ်တယ်လို့လည်းနိုင်ငံခြားရေးဌာနအနေနဲ့ယုံကြည်ထားတာပါ။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။အခုလိုဒီပုံကိုယ်ရေးအပေါ်မှာအရေးယူဖို့အတွက်ထုတ်ပြန်ကြေညာရတာဟာကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေမှာဒီတက်မှုပါဝင်ကြောင်းခိုင်လုံတဲ့တက်တည်ထောက်တာပေါ်အခြေခံတာဖြစ်ပါတယ်။နိုင်ငံတော်မှာမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်ကျူးလွန်မှုတွေဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပြီးလူခွင့်ချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာအစိုးရကပြက်ကွက်နေတာနဲ့ပတ်သက်ပြီးတော့လည်းနိုင်ငံခြားရေးဌာနအနေနဲ့စိုးရိမ်မကင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိပ်ပိုင်းခေါင်းဆောင်တွေတာဝန်ယူမှုမရှိတဲ့ဆိုးဝါးထားတဲ့ဥပမာတစ်ခုကတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုအတွင်းအင်းတင်ရွာမှာတပ်ဖြတ်ခဲ့မှုအတွက်ပြစ်မှုထင်ရှားတွေ့ရှိရတဲ့စစ်သားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြခင်ကမှချမှတ်ခဲ့တဲ့အမိန့်ပဲဖြစ်ပါတယ်။တမတော်ဦးစီးချုပ်ဟာဒီပြစ်မှုကျူးလွန် ူတွေကိုအချင်းတောင်တွေထဲမှာလက်အနှဲငယ်သာချထားခဲ့ပြီးပြန်ပြီးတော့လွှတ်ပေးတာဖြစ်ပေမဲ့လို့အင်းတင်ကြီးရောတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကဘာကိုအတိပေးခဲ့တဲ့အထောက်အထားကိုတော့ရက်ပေါင်း900ကျော်ဖမ်းဆီးထားခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ
်။အတိုင်းအောင်ကွဲပြားသည့် American Outlet Democratic အမတ်လေးဦးကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားပြောကြားမှုဖြစ်တယ်ဆိုပြီးဝေဖန်ခံရသူဒေါ်မရဒေါ်နယ်ထရမ့်မှာသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ဟာမပြသေးပါဘူး။အမေရိကန်နိုင်ငံကိုမနစ်သက်တဲ့လွတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေမေးမှန်းတာကိုသူကထွက်မထွက်သူတို့ဘော်မူတည်ပါရယ်။သွားကျင်တဲ့အချိန်လေသူလည်းသွားကျင်တယ်လို့သွားနိုင်ပါရယ်။နေကျင်တယ်လည်းနေနိုင်ပါရယ်လို့ပြောခဲ့ပါရယ်။အစောပိုင်းကတော့သူကလူမျိုးရေးခွဲခြားစိတ်သူတို့ဒေသထဲမှာမရှိကြောင်းညင်းဆိုခဲ့ပါတယ်။တမရထရမ့်ရဲ့ကနဦးဝေဖန်တိုက်ခိုက်ပြောကြားချက်တွေဟာလူမျိုးရေးခွဲခြားမှုဖြစ်မဖြစ်ကိုဆုံးဖြတ်ပြီးရှုတ်ချပြင့်တင်ဖို့ပြစ်တင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်မှာတော့အင်ကာနေမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
။ American Algata Susan Lee လာရင်မှာလူသားတွေလက်ကဘာပေါ်မှာခြေချနှံခဲ့တဲ့ Apollo 17 Algata Keyson ရဲ့အနည်း90ရွှေရုအခမ်းအနားကို American ပြည်တော်စု Florida ပြည်နယ်နဲ့ Washington DC မြို့တော်တွေမှာအင်ကာနေကစတင်ကျင်းပနေပါပြီ။လွန်ခဲ့တဲ့အနည်း90လုံးကလက်ကဘာကိုတွားရောက်ခဲ့မဲ့ Apollo 17 Algata ယာဉ်ကို Florida ပြည်နယ် Kennedy Algata စခန်းကနေစစ်တမ်း5 Rocket နဲ့လွှတ်တင်ခဲ့တာဖြစ်ပြီးလိုက်ပါသွားတဲ့ယာဉ်မှူး3ဦးကတော့ Neil Armstrong, Buzz Aldrin နဲ့ Michael Collins လို့ဖြစ်ပါတယ်။ Washington DC Smithsonian လေးချောင်းနဲ့အာဂါသဆိုင်ရာပြတိုင်မှာပထမဆုံးလက်ကဘာပေါ်မှာခြေချခဲ့တဲ့ Neil Armstrong ကအဲ့ဒီချိန်တုန်းကဝတ်ဆင်ခဲ့တဲ့အာဂါသဝတ်ဆောင်ကိုပြသထားပါတယ်။ဒီခန္ဓာကို American ဒုသမ္မတ Mike Pence နဲ့အတူ NASA အကြီးအကဲ Jim Bridenham နဲ့ Armstrong ရဲ့သားဖြစ်သူ RickArmstrong တို့ကချီးမှုတင်ပါတာဖြစ်ပါတယ်။အာဂါသယာဉ်မှူး Neil Armstrong ကတော့2012ခုနှစ်အသက်82နှစ်အရွယ်မှာပဲကွယ်လွန်သွားခဲ့တာပါ။အခုတတိအသက်ရှိထင်ရှားရှိနေသေးတဲ့ Apollo 17အာဂါသယာဉ်မှူးတစ်ဦးဖြစ်တဲ့ Mike Collins ကတော့အင်္ဂါနေ့မှာသူ့ရဲ့ Apollo 17အာဂါသယာဉ်ကိုတွတ်တင်ခဲ့တဲ့နေရာဖြစ်တဲ့ Kennedy အာဂါသစခန်းကိုတွားရောက်ခဲ့ပါတယ်။သူတို့အနေနဲ့အကောင်းဆုံးခြိလှမ်းချက်ကိုလှမ်းခဲ့တာဖြစ်ပြီးကမ္ဘာလူသားတွေအတွက်တာဝန်ကိုထမ်းဆောင်ခဲ့တယ်လို့ပြောပါတယ်။နောက်မှာအနာဂတ်မျိုးဆက်သစ်တွေအနေနဲ့အင်္ဂါချိုအထိသွားရောက်နိုင်မယ်လို့ညွှန်တဲ့ကြောင်းလည်းသူကပြောကြားခဲ့ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့အပိုလိုအာကာသယာဉ်မှူးနောက်တစ်ဦးဖြစ်တဲ့ Buzz Aldrin ကတော့ကနေဒီအာကာသစခန်းကိုလာရောက်ဖို့စီစဉ်ထားပေမဲ့မလာရောက်နိုင်ခဲ့ပါဘူး
။ဥရောပပါလီမန်ကအင်္ဂါနေ့မှာဂျာမန်ကာကွယ်ရေးဝန်ကြီးဟောင်းအာဆူလာဗွန်ဒါလီယန်ကိုဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်လို့သူဟာဥရောပကော်မရှင်ရဲ့ပထမဦးဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ပြည်ထောင်စုဆရာဘိုမျိုးမှာဥရောပပါလီမန်ကသူ့ကို383မဲနဲ့မဲအများစုအရေးအတွက်နဲ့ရွေးချယ်ခဲ့ပြီးမှသူကညညွတ်တဲ့ဥရောပဖြစ်ဖို့အနိုင်ရမင်းကောမှထည့်သွင်းပြောကြားခဲ့ပါတယ်။ညညွတ်ခိုင်မာတဲ့ဥရောပဖြစ်ဖို့ကြိုးပမ်းရမှာဖြစ်လို့အပြုသဘောဆောင်ပြီးပူးတွဲလှုပ်လှုပ်ကြပါလို့ကျွန်မပြောချင်ပါတယ်လို့လည်းသူကပြောခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့ဗွန်ဒါလီယန်ကရွှေပြောင်းမှုတွေနဲ့ပတ်သက်လို့လူမှုရေးဆိုင်ရာနဲ့ပတ်ဝန်းကျင်ဆိုင်ရာမူဝါဒအပြောင်းလဲတွေကိုတင်ပြခဲ့ပြီးသူရာထူးရယူပြီးရက်ပေါင်း100အတွင်းမှာအစိမ်းရောင်ဥရောပသဘောတူညီချက်ရအောင်လုပ်ချင်တယ်လို့ပြောခဲ့ပါတယ်။ကျမတို့အတွက်အကြီးအမားဆုံးသောစိန်ခေါ်ချက်ကကျမတို့ရဲ့ကမ္ဘာကြီးတန်းကြပ်မှာမှရှိနေဖို့ပါ။ကျမအနေနဲ့ဥရောပတိုက်ကုံ2050ခုနှစ်မှာပတ်ဝန်းကျင်အတွက်အန္တရာယ်ကင်းစေမယ့်ပထမဆုံးတိုက်ကြီးဖြစ်စေချင်ပါတယ်လို့လည်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်ဂီလာမာခဲနဲ့မဟာမိတ်တူလည်းဖြစ်တဲ့ဖွန်ဒါလေယံဟာမြို့သမီးအခွင့်အရေးရရှိရေးအတွက်လည်းတန်းကြပ်ခံရပ်တည်သွားမယ်လို့လည်းပြောပါတယ်ခင်ဗျာ
။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားတက်တော်ကိုယ်စားလှယ်အဖွဲ့စုကပြည်တော်စုလွှတ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံခြေခံဥပဒေ2008ခုနှစ်ကိုပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်တော်စုတက်တော်မှာတင်သွင်းခဲ့ပါတယ်။ဒီတင် ဒီတင်ပြချက်36ခုနေရာကျော်ထဲမှာအရေးအကြီးဆုံးအချက်ဟာပုံမှန်4-3ချက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့မင်္ဂလာရုံးမြို့နယ်တည်သူလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်4-3ချက်ကြာကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်အားလ င်ဝဲချင်းပါပြီးမဲပေးပံခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်436ခါဝဲမှာတော့436ကကြီးမှာမပါတဲ့ပုံမှန်တွေကိုပြည်အောင်စုလွတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားပါတာပါဒါကြောင့်ဖော်စီပုံပြင်ဆင်မှုဆိုရင်တပ်မတော်သားလွတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်ပြင်ဆင်မှုထက်ချဲနိုင်တာလည်းဖြစ်ပါတယ်ဖော်စီပုံပြင်ဆင်ရေးအတွက်လွတ်တော်တွင်မှအချိန်နဲ့ဆွေးနွေးနိုင်မှုရှိတယ်နောက်တင်ပြချက်တစ်ခုကတော့တပ်မတော်သားလွတ်တော်ကိုယ်စားလှယ်ပေါင်းမှုကိုရှော့ချဖို့ပဲဖြစ်ပါတယ် NLD ပါတီကနောက်တတိယအကြိမ်လွှတ်တော်တက်တမ်းမှာတမရတော်ပါဝင်မှုကို15ရာနှုန်းစရုပ်ထအချိန်မှာ10ရာခိုင်နှုန်းနဲ့ပြင်ဆင်မှအချိန်မှာ5ရာခိုင်နှုန်းထရှိဖို့အတွက်တင်ပြထားတာဖြစ်ပါတယ
် H1N1 တကွေးယောဂါကြောင့်မြန်မာနိုင်ငံတွင်သေဆုံးသူဦးရေ54ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လဇွန်လ19ရက်နေ့မှာဒီ H1N1 ယောဂါကြောင့်ပထမဆုံးအသက်သေဆုံးရမယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာဒီအပတ်ထဲတင်းနာနေကလူ6ဦးထပ်မံအသက်ဆုံးရှုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးရရှိတော့ဖြူဖြူအေးရပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ဝါအခုချိန်ဒီကူးစက်ခံရမှုအများဆုံးနေရာဖြစ်ကြောင်း H1N1 ယောဂါကူးစက်နေသူလူနာတွေကိုတခြားဒေသကြီး3ခုမှာလည်းတွေ့ရှိရလို့ဒေသကြီး6ခုမှာ H1N1 ယောဂါဖြစ်ပွားနေကြောင်းသူကအနာဒူလူအေဂျင်စီသတင်းထတာကိုပြောပါတယ်။
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူနေအိမ်၄တက်တက်လုံးပြိုကျခဲ့တဲ့အတွက်လူ၁၀ဦးသေဆုံးသွားခဲ့ပြီးတော့အဆောက်အဦပြည့်အောင်မှာဓာစင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။ပိတ်မိနေသူတွေကိုကယ်တင်ဖို့နဲ့ဒေသနဲ့တုံ့ပြန်ရေးအဖွဲ့တွေနဲ့မိသက်တက်ဖွဲ့တွေကစူးစမ်းနေကြဆဲဖြစ်ပါတယ
်ဇူလိုင်လ18ရက်ဗုဒ္ဓဦးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။
အမေရိကန်နိုင်ငံဂျာရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုတန်ခတ်အေးအေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအေးအေးယူတန်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တဲ့ ကျညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီဆိုဝါလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်အခုတန်ခတ်အရေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တမ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှ ကြိုးဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ The State Department announcement is very welcome. It is overdue.It is time for
American Airlines ဝန်ထမ်းတွေအခုလိုကြေညာချက်ကိုအလွန်ပဲကြိုးဆိုပါတယ်။အချိန်တောင်နောက်ကျနေတာပါ။ Ranger တွေပေါ်လူမျိုးတွန်းတက်ပြမှုလူသားစုတွေအပေါ်ကြာဆွေးမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုဒီကမ္ဘာလုံးမှာရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီ။ဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေတာမကအယက်သားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားတဲ့ကြာဆွေးကျူးလွန်မှုမျိုးကိုဘယ်သူမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝတိခံမှာမဟုတ်ဘူးဆိုတာပါဒီကြေညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကင်တည်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ
်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုချိုးဆိုပါတယ်ဆိုဒီရာကတကယ်ကောင်းတော့တဲ့မှာတကယ်လူတွေကိုတတ်ဖြတ်ခဲ့တဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့ဒီစစ်ကောင်ဆောင်တွေကတော့လုံးဝကဘာကနေစောင့်ခွဲမှဒီလိုရှုံချက်တင်ပါတယ်။တော့အကုန်လုံးနိုင်ငံတီးတီးကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ညော်မှမှာညော်လင့်ပါတယ်
။ Burma Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့ဒီဟာတော့ဟိုကျူဆိုတော့ဘောနော်ဒါတောက်တောင်ကြာနေပြီသူတို့အရေးယူရမှာခြားပြီးပေါ့ဒီဟာတော့နောက်တစ်ခုကကျွန်တော်တို့အနေနဲ့ပြောင်းဘာမြင်လဲဆိုရင် symbolic ဖြစ်တဲ့ဒီမျိုးမျိုးဟုတ်တကယ်ထ ිය ောက်တဲ့အရေးယူမှုမျိုးကျွန်တော်ပို့လူလာတယ်ပေါ့နော်ဆိုတော့ဒါတော့ပထမခြေလမ်းတလမ်းနေနဲ့ကျွန်တော်ကျူဆိုတယ်ပေါ့ EU တို့ဘာလို့အရေးယူလဲဆိုတာမင်းအောင်လိုင်းကိုခြံထားတယ်လေအားလုံးကဆိုတော့ဒီအမေရိကန်စပြီးဆိုပကြုံးကြီးမင်းအောင်လိုင်းအရေးယူပြီးဆိုတော့ကျွန်တော်တို့ပြောလင်းတာပေါ့တခြားနိုင်ငံတွေလည်းဒီအလားတူဆက်လွတ်လာမယ်နောက်အရေးယူတဲ့နေရာမှာနည်းနည်းပို့ပြီးပြင်းထန်တဲ့အရေးယူမှုမျိုးပြုလုပ်လာဖို့ကျွန်တော်ပြောလင်းတာပေါ့နော
်အပိုက်8031ကငယ်2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါဒီအပ်ဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့သိတာတဲ့အာထီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်အလက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်ဒီဥပဒေအရလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်စ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမအဦးဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင် မအင်ချင်နိုင်စူးစီးတင်ပြသွားတာပါရှင
အခုတခါတော့ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ဆိုင်တဲ့စီဝေးပွဲအကြောင်းကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတာဝန်ယူပြီးအမေရိကန်နိုင်ငံခြားရေးဌာနမှသုံးရက်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာစီဝေးပွဲကိုဇူလိုင်လ16ရက်ကနေ18ရက်နေ့အထိဝါရှင်တန်ဒီစီမှာသုံးရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးပွဲကိုတက်ရောက်လာတဲ့ Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကို VOA ကတွေ့ဆုံမေးမြန်းရမှာဒီအစည်းအဝေးရဲ့ထူးခြားချက်နဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ဟုတ်ဒီစီဝေးဘက်မှာကျွန်တော်တို့တွေ့ရတာတော့နိုင်ငံတကာကနေပြီးတော့တက်လာတဲ့ဖိနှိပ်ခံအပေါင်းဆုံးကျွန်တော်တွေ့တယ်။ Now အဲ့ဒီမှာ American ဆိုရရဲ့ခံထားတဲ့အထူးသံတမန်ပေါ့နော် Mr. Sam Brownback သူနဲ့တူတူနောက်ယောပါသမကရောနောက် UN ကရောအဲ့လိုအလားတူခံထားတဲ့ပုံစံတွေသူတို့တွေကနေပြီးဒီဘာသာရေးလွတ်လပ်ခွင့်ဘယ်လောက်အရေးကြီးမှအကြောင်းလက်ရှိကမ္ဘာကြီးမှာဘယ်လိုတွေပြဿနာတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်လို့သူတို့ဆွေးနွေးကြတယ်။အထူးသဖြင့်အဲ့ဒီမှာလူ၃ယောက်ကျွန်တော်တို့ဒီနေ့စကားပြောတယ်အဓိကတော့ New Zealand နိုင်ငံကဒီ Christchurch မှာကျုံခဲ့တဲ့ဒီ victim တယောက်ပေါ့နော်တဲ့သူရဲ့နောက်ဂျူးဖုံးကျော်ကြီးတပါးရဲ့နောက်ဒီဆွေလင်ကာကခရင်အမျိုးသမီးတယောက်သူတို့၃ယောက်ကနေပြီးသူတို့ရဲ့ဖြစ်ဖြစ် experience တွေကိုရှင်းပြတာပေါ့နော်တတတာဖြတ်တာတွေအဲ့မှာဖြစ်သွားတဲ့ဟာတွေဘလို့ဒီသူတို့ခံစားရလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတာကအမုန်းတရားတစ်ခုအခြေခံပြီးတော့ဖြစ်လာတဲ့ဟာတွေပေါ့နော်ဒီဘယ်ဘာသာရေးဆိုတာကိုဒီမှာတော့ပြောဖို့ခက်နေပြီဒီမှာဘာသာပေါင်းစုံပြဿနာဖြစ်နေပြီဒီမှာပေါ့နော်ခရီးရန်ဘာသာဝင်တယောက်ကဂျူးကိုတတ်တယ်မွတ်စလင်တယောက်ကဟိုခရီးရန်ကိုတတ်တယ်ဒီလိုဟာတွေနဲ့အမုန်းတရားအခြေခံပြီးဖြစ်လာတဲ့ဟာတွေဆိုတဲ့အတွက်ကျွန်တော်တို့လူသားတွေတယောက်ကိုတယောက်ဟိုဒီခေတ်ဒီခါကြီးမှာပို့ပြီးတယောက်ကိုတယောက်နားလည်လာပြီးတရင်ချက်လက်တွေပို့ပြီးတော့ပွင့်လင်းမြင်သာလာပြီးအဲ့လိုအခြေအနေမျိုးမှာတော့မှတယောက်ကိုတယောက်ကျွန်တော်နားမလည်နိုင်သေးဘူးလားဆိုတဲ့မိဘထုတ်ဆက်တွေဖြစ်လာပြီ။ဘာကြောင့်နားမလည်နိုင်သေးလဲတယောက်ကိုတယောက်ပေါ့နော်
။ဘာသာရေးပေါ်မှာခွဲခြားဆက်ဆံမှုတွေဒီဘာသာရေးရဖိနှိပ်ခံရမှုတွေနဲ့ပတ်သက်ပြီးတော့ American အစိုးရရဲ့ယက်တီချက်ကိုရောဘယ်လိုတွေ့ရလဲရှင
်။American အစိုးရရဲ့ယက်တီချက်ကတော့သူကနိုင်ငံတကာမှာဒီလိုပြဿနာတွေဖြစ်နေတဲ့ဟာကိုသူကဘာထောက်ပြလဲဆိုတော့ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းမှာလူခွင့်ဆိုတာရှိတယ်။လူခွင့်ဆိုတာရှိတဲ့အတွက်ဟိုတောင်ယုံတောင်ယုံလူနည်းစုတွေဖိနှိပ်ခံရမှုပြဿနာမျိုးမရှိသလိုရာဇဝတ်မှုကြီးမားတဲ့ပြဿနာလည်းမရှိဘူး။အဲ့လိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်မှုကလည်းရှိတယ်။စီးပွားရေးတိုးတက်မှုကလည်းပိုပြီးတော့အလားအလာရှိတယ်ပေါ့နော်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးမှာလူခွင့်ရတော်တော်လေးချိုးပေါက်ခံရတယ်။လူနည်းစုတွေမျိုးမျိုးဒုက္ခတုခနဲ့ရင်ဆိုင်ရတယ်နော်။အဲ့လိုနိုင်ငံတွေမှာအများသောဖြင့် genocide site လိုမျိုးပြဿနာမျိုးတွေအများဆုံးရင်ဆိုင်ရတယ်ပေါ့နော်။ဒါကြောင့်လည်းအဲ့လိုနိုင်ငံတွေကစီးပွားရေးမှာနိုင်ငံမထူနိုင်ဘူးရာဇဝတ်မှုနည်းချပြီးတော့အဲ့လိုအဲ့လိုဟာမျိုးသူသူအဓိကထောက်ပြတော့
အခုဒီအဲ့ဒီနိုင်ငံတကာစီဝေးပွဲမှာကိုကျော်ဝင်းကလည်းပါဝင်ပြီးတော့အဓိကပြောဆိုသူတဦးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောမှာဆိုတော့ဘာကြောင်းရာဒီအဓိကပြောဖို့ရှိတယ်ရှင
်ကျွန်တော်အဓိကပြောမှာတော့ကျွန်တော်မြန်မာပြည်မှာရှိတဲ့လူနည်းစုတွေဖြစ်တဲ့ကချင်၊ကရင်၊ကယား၊ရှမ်း၊ရခိုင်ဒီလူနည်းစုတွေတော့ဘာသာရေးရကျွန်တော်ဒီဖိနှိပ်ချုပ်ချယ်ခံရတဲ့နော်မြန်မာမွတ်စလင်တွေရိုဟင်ဂျာတွေဒါဒီအားလုံးရဲ့ issue ကျွန်တော်ပြောမှာဖြစ်တယ်ဆိုတော့အဓိကပြောမှာတော့ကျွန်တော်ဘာကိုဥမာကချင်ပြည်နယ်တစ်ခုလုံးမှာဆိုရင် charge ပေါင်း200ကျော်ဖြတ်စည်းခံလိုက်ရပြီ။နောက်ဒီမြန်မာပြည်အဝမ်းတဝမ်းမှာဆိုရင်လည်းပလီပိတ်ခံလိုက်ရတာဖြတ်စည်းခံလိုက်ရတာယနေ့တိပိတ်ခံထားရတဲ့ဟာဒီ။နောက်မြန်မာပြည်တဝမ်းလုံးမှာဒီလူနည်းစုတွေကိုဖိနှိပ်နေတဲ့စနစ်ကြီးပေါ့နော်။ဒါတနိုင်ငံလုံးမှာဖြစ်နေတော့ဒီဒုက္ခတွေမြန်မာပြည်ရဲ့အင်းကြီးချင်းနိုင်ငံတွေမှာပြန်ကြည့်မယ်ဆိုရင်လည်းဒီလူနည်းစုတွေမှာပြည်ဒုက္ခတွေတိတ်နေတန်းနေချီပြီးတော့ရောက်နေကြတယ်။ဆိုတော့ဒီ issue တွေကျွန်တော်အဓိကထောက်ပြမယ်။ဘာကြောင့်ဒီလိုဖြစ်ရသလဲ။ဒီဟာရဲ့အဓိကဇင်းမြစ်အကြောင်းရင်းအခြေခံအကြောင်းရင်းကဘာလဲဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်တယ်
။အဲ့တော့ကိုကျော်ဝင်းတို့ Burma Human Rights Network အဖွဲ့ကအစီရင်ခံစာတစောင်းလည်းမကြသေးခင်ကမှထုတ်ပြန်ထားတယ်လေ။ Rohingya ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဒီ MVC ကတ်ကိုဖြတ်သိမ်းရေးပြီးအစီရင်ခံစာထုတ်ပြန်ထားတယ်။ဒီ MVC ကတ်ထုတ်ပေးရေးအစီအစဉ်ကဘာကြောင့်အဟန့်တားအနေနဲ့ဖြစ်နေရလဲရှင
်။အဲ့ဒီအထဲမှာအချက်လက်တွေကဟို NVC တခုပါမယ်ပေါ့နော်တခြားချက်လက်တွေလည်းအများကြီးရှိပါတယ်ဆိုတော့ကျွန်တော်ဘာလို့ထောက်ပြခြင်းလဲဆိုတော့ NVC တခုကျွန်တော်ပြောရမယ်ဆိုတော့ NVC ကိုတော့ဘာအကြောင်းပြလဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုပြန်ကူးလာမယ်ဆိုရင်ဒီလူတွေကနိုင်ငံသားလားဘယ်နိုင်ငံသားလဲကျွန်တော်တို့ဘယ်လိုသိမလဲပေါ့နော်ဒါကြောင့်လို့ NVC ဆိုတဲ့ဟာကိုလိုအပ်တယ်ဒီလူတွေကိုကျွန်တော်နိုင်ငံသားစီစဉ်မှာထောက်ထားတွေတောင်းရမယ်တကယ်ပြန်ကြည့်လို့ရှိရင်ဒီဒိုရင်ဂျာတွေဆိုတာကကမ္ဘာပေါ်မှာအများဆုံးစီစစ်ခံထားတဲ့လူသားတွေလို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့1990ကျော်လောက်ကတည်းက94လောက်ကတည်းကပေါ့နော်နစ်ဆင်ဆွဲတင်ဆဲလို့ခေါ်တဲ့ဒီနစ်ဆင်ဒီဇန်နဝါရီလဆိုရင်ဒီအာနာဘိုင်ငင်းနေသွားပြီးတော့ဒွိညာတအိမ်တက်ဆင်မိသားစုဝင်စင်းကိုသူတို့စစ်တမ်းကောက်တယ်ပြီးမိသားစုလည်းစုပြီးဓာတ်ပုံရတယ်ဒါနစ်ဆင်လောက်ရတဲ့လို့ဆိုတော့တနေ့နဲ့တနေ့ဆိုဓာတ်ပုံနေဆိုလို့ရှင်ကြည့်တာဒီနေ့မှဒီလူဘာလို့ပဲရောက်သွားလဲခုနေ့မှတော့ဒီလူရှိတယ်ဒီနေ့မှဒီလူပြောဘာလို့တိုးလာတယ်ဒါတွေသူတို့စသည်ဖြင့်သူတို့မှမိခုနေရှိဆိုတော့အဲ့ဒီလိုဟာမျိုးစင်စက်မပြတ်လောက်သွားတဲ့ဟာက2019ထိဆိုတော့နေပေါင်း2030လောက်လောက်သွားတဲ့ဒီစီစစ်မှုကြီးကိုတရားထောက်ထားတယ်သူတို့ဘယ်မှာထားတာလဲဒါတွေရှိတယ်လေတရားကိုသူတို့ပြန်စီစစ်ပြီးတော့ဆိုတော့အဲ့ဒီအတွက် NVC ဆိုတဲ့ဟာကိုသူတို့ဘာကြောင့် လိုအပ်တယ်။ပြန်စမ်းကြည့်တော့ဘာတွေ့လဲဆိုတော့ဒီ NVC ကိုလက်မှတ်လက်ခံနေဆိုတာနဲ့တို့ကဘာရိညာမဟုတ်ဘူးဆိုတော့တို့ကတို့လက်ခံရမယ်။ဆိုတော့ရိညာဆိုတဲ့ဟာကိုတို့ပြောလို့မရဘူး NVC ထဲမှာ။ပြီးသွားလို့ရှိရင်ဒီ NVC ဆိုတဲ့အရာကိုတို့ကလက်ခံရမယ်ဖြစ်တယ်။နောက်ဒီဟာဘယ်ချင်းတို့ကိုနိုင်ငံသားရမယ်ဆိုတော့ဒီလူတွေကနိုင်ငံသားတွေပဲ။60ခုနဲ့မှတို့စီရနေပြီးတော့မဟုတ်ဘူးနေတင်းသွားတယ်။တင်းသွားပြီးတော့ white card ဆိုပြီးထုတ်ပေးတယ်။ white card ကိုတင်းသွားတယ်မာရှလာ2015မှာပြီးတော့ဖြစ်ပိုင်းလေးတွေပေးတာဆိုဒီလူတွေစနစ်တကျနိုင်ငံမဲ့ဖြစ်အောင်လုပ်ထားတာဒီစနစ်ကလွန်ခဲ့တဲ့နှစ်ပေါင်းတိတ်မချခင်ဈေးကဒီလူတွေနိုင်ငံသားဖြစ်အတိမပြုထားတယ်နိုင်ငံသားဖြစ်အတိမပြုထားလို့လည်းဒီလူတွေက2010မှာမဲပေးခွင့်ရခဲ့တယ်ဆိုတော့2014မှာကျတော့တို့တွေကိုလုံးဝဒီစစ်တမ်းမှာတည်းကမထည့်တော့ဘူးဆိုတော့ဒီဟာကဘာလို့ပြလဲဆိုတော့ဒီမှာပြမှဒီဘာသာရေးကိုအခြေခံတဲ့လူမျိုးခွဲခြားရေးဘာသာရေးခွဲခြားရေးစနစ်ကြီးကရှိနေတယ်လူခွင့်ချိုးဖောက်မှုကရှိနေလို့ဆိုတော့ဒါမျက်ဝါးထင်နေနေရတယ်ဒီဟာဆိုတော့ဒီ NVC ဒီဟာရဲ့တပ်တွေတစ်ခုပဲဒါတော့ NVC ကိုလက်ခံရမယ်ဆိုတာကရိန်ဂျာတွေသူတို့ကိုသူတို့ရိန်ဂျာဖြစ်ဆုံးရှုံးရမယ်ဆိုတော့ဒါဝင်ခံခိုင်းတာအတူတူပဲ။ဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စတကူ
Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကိုမတ်အင်ချင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခုဒေတာရင်းသတင်းတွေဘက်ကိုအလှည့်ပေးပါတော့မယ်။ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစ်ဟာထိုင်းဘရင်ရှင်မောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မတ်လတည်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရတဲ့အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယုတ်ချန်ဝချပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းအပြီးရေးဆွဲသွားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြင်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့ပေါ်ပေါက်လာပြီလို့ဆိုပေမဲ့အာဏာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေဆဲပါ။ဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းဘရင်မဟာဝဇီရလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့တွေကကျန်းသစ္စာကျင်းပခဲ့ပါတယ်
ခါဘုရားเจ้าဖွင့်တဲ့ပြယုတ်တန်ဝချာနာယောက်ရထဝန်ထရီ အခုအတိရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမှထမ်းဆောင်ခင်ကျန်းသစ္စာအကျဉ်းဆိုဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘရင်မင်းမြတ်ရှေ့မောက်ခါစားခွင့်ပြုဖို့ကျွန်တော်မျိုးပရာယုတ်ချံအိုကြာပန်ကြားအပ်ပါသည
်ထိုင်းပြည်မဟာဝဇီရလံကောင်းကတော့ဝန်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပ
ါဘာကောဟဲကနရတ္တမန္တရီနဲ့ရတ္တဘာန်ได้มีกําลังใจ
ဝင်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝတရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်ဘယ်အလုပ်ကိစ္စမဆိုအတားအဆီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်အလုပ်တာဝန်ကိုထမ်းဆောင်ရင်ပြဿနာကိုဖြေရှင်းရတာဟာဓမ္မတာပါဒါမှလည်းနိုင်ငံရဲ့အခြေအနေလိုက်အဆင်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ်
မတ်လရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးကဲပရာယုတ်ချန်အိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသစ္စာကျင်းစုပွဲမတိုင်ခင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်ရောက်ထားတဲ့အစိုးရတဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တာပါ။
พี่น้องประชาชนที่เคารพรักครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครอง
ระบอบประชาธิปไตยดุจจิเหมีย
มีพระ
มหากษัตริย์อากุสอย่างภายใต้ทีมงานบิญสนิทเนี่ยอุชุบแต่ดิโมคราซีနိုင်ငံတနိုင်ငံအနေနဲ့လူလူရွေးကောက်တင်မြှောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်တရားပေါ်ပေါက်လာပြီဖြစ်တယ်လို့လွတ်တော်လေပတ်ဖို့အစိုးရတက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံကအမြင့်ဆုံးစံတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလွတ်လပ်ခွင့်နဲ့ရပိုင်ခွင့်အများအပြားကိုစောင့်ရှောက်မှုပေးထားပါတယ်။ဘယ်အထူးအာဏာကိုမှသုံးစရာမလိုပဲမပြေလည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွှတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတရက်ရွေးကောက်တာဖြစ်တယ်လို့ကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရာ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်ခဲ့တာပါ။ဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အကြိုက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရာယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးဖြစ်နေလှုပ်ဆောင်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံမြဲအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံ2ပုံရဲ့ထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ္ပံ NIDA ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုပ်ဆောင်ရမယ်လို့ယုံကြည်ကြပါတယ
်။ Radio မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်455ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့
ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီအမေရိကန်အစံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဦးနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်မှာတော့
ဒီနေ့သဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်ဒီလလာတွန်းတော်တော်မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေလာတရားမုံဝင်ရောက်လာတာတွေကို
မြမပြည်တွင်အလုတ်လက်မဲ့နဲ့လှုပ်အားကနေပါလွန်းလာကြောင်းပြပထွက်အလုတ်လုတ်ကြရသူတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်တွေနဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတာနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်ဒေါ်လာလာစတန်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။အိန္ဒိယအစိုးရကမြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပီဒိုပထမအတုကိုပို့ဆောင်ပေးခဲ့တယ်ဆိုတဲ့ကောင်းကြီးနဲ့ The Diplomat သတင်းစာမှာ Ankit Pandey ရေးသားတဲ့ဆောင်ပါကလည်းပထမအဦးဆုံးကောက်နှုတ်တင်ပြလုပ်ပါတယ်။ TLA လို့တို့ကောက်ခေါ်တဲ့ခင်မီအပေါ်စားဆိုင်နာတော်ပီဒိုတွေကိုပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ7ရက်နေ့ကပို့ခဲ့တာဖြစ်ပါတယ်။ဒေါ်လာ 38.6 တန်းခန့်တန်ဖိုးရှိတဲ့ဒီစာချုပ်ကိုနေပြည်တော်နဲ့ညူဒေလီကြား2019မတ်လကထုတ်ဆိုခဲ့တာဖြစ်ပြီးဒါဟာနိုင်ငံစစ်ပယ်ဆက်ဆံရေးမှာအဓိကကျတဲ့ဖြစ်ရဖြစ်ပါတယ်။ဝန်ကြီးနာရင်ဒါမိုဒီလက်ထက်အိန္ဒိယအစိုးရအနေနဲ့အရှေ့တောင်အာရှနဲ့အရှေ့အာရှနိုင်ငံများကိုရည်စူးပြီးအရှိမျော်ပေါ်လစီအရမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုဦးစားပေးခဲ့တာဖြစ်ပြီးနိုင်ငံတို့ဟာလုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အိန္ဒိယရေးတပ်ဟာမြန်မာရေးတပ်ကိုဤပညာပိုင်းလေ့ကျင့်ရေးပိုင်းနဲ့အရေးအသွေးမြင့်တေးပိုင်းမှာအထောက်အကူပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြန်မာကာကွယ်ရေးမှာမိဖက်နိုင်ငံဖြစ်အိန္ဒိယကိုကြော်ပြီးဆောင်ရွက်နိုင်ခဲ့တဲ့အနေအထားရှိတာကြပြီးဖြစ်ပါတယ်။ဒုတိယကတော့ရုရှားနဲ့ဆိုဗီယက်ယူနီယံဟောင်းပြည်နယ်တွေပဲဖြစ်ပါတယ်။အိန္ဒိယရဲ့ပထမအဦးဆုံးပြည်တွင်းထုတ် TLA ဆိုင်နာအပေါ်စားတော်ပီဒိုတွေဟာရေငုပ်သင်္ဘောတွေကိုတိုက်ခိုက်ဖို့တီထွင်ထားတာဖြစ်ပါတယ်။အိန္ဒိယသိပ္ပံနဲ့ဤပညာတခွဲကန်းနဲ့ကာကွယ်ရေးသုတေသနနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါတယ်။ဆိုင်နာတော်ပီဒိုတွေကိုမြန်မာရေတပ်ဟာပထမအဦးဆုံးအိန္ဒိယမဟုတ်တဲ့ရေတပ်အဖြစ်အသုံးပြုခွင့်ရမှာလည်းဖြစ်ပါတယ်။မြန်မာရေတပ်ဟာမကြသည့်မီနှစ်များကတိုးချဲ့ခဲ့တာဖြစ်ပြီးနိုင်ငံမှာကြီးတက်ပြီးဒုတိယစစ်အင်အားအကြီးမားဆုံးလည်းဖြစ်ပါတယ်။မြန်မာရေတပ်မှာစစ်သင်္ဘော90တာရှိပေမဲ့ကင်းတဲ့သင်္ဘောတွေနဲ့ကန့်တဲ့ရေရင်တွေအများအပြားရှိကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။
ဇူလိုင်လ16ရက်နေ့ထုတ် New Mandala Online သတင်းစာမှာဆောင်းပါးရှင်အောင်ဟင်းရေးတဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အားနည်းချက်ဟာမြမပြည်ကောင်းဖို့လားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ပြောပြချင်ပါတယ်။ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဒီမိုကရေစီရေးရာအကြောင်းပြည်ရင်းမာရောပြပမှာပါအလေးအနက်ထားဆွေးနွေးမနေကြတာဟာတမျိုးထူးနေတယ်လို့ရေးပါတယ်။အလုံးအစိုးရ
ဖက်ဒရယ်ပြည်ထောင်စုစနစ်စီဦးတည်နေတဲ့ဆိုတဲ့ငင်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဤလေးဆွဲနေပြီးခီးမပေါက်နိုင်ဖြစ်နေပါတယ်တဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအရေးကိုဇန်းတင်နေကြပြီးလူခွင့်ရေးနိုင်ငံသားအခွင့်အရေးတွေအတွက်စိုးရိမ်နေကြပါတယ်ဖက်ဒရယ်စနစ်လူခွင့်ရေးနိုင်ငံသားဖြစ်မှုဆိုတာတွေအားလုံးဟာအရေးကြီးပေမဲ့အကုန်လုံးကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမှုဆိုတဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့အများဆုံးသက်ဆိုင်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရေစီစနစ်အခြေချထူထောင်ဖို့ပြည်ခိုင်ပြိုးပါတီအနေနဲ့ထူးချွန်ပြောင်မြောက်တဲ့အခမ်းအနားကနေပါဝင်နိုင်ဖို့လိုပါလိမ့်မယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအာဏာလွှဲပြောင်းယူတဲ့ပါတီကလောက်ကင်နိုင်စွာနေပါနေရင်တိုင်းပြည်အတွက်အန္တရာယ်ကြီးတယ်ဆိုတာတခြားတိုင်းပြည်တွေရဲ့ဖြတ်သန်းမှုတွေကမီးမောင်းထိုးပြနေပါတယ်။အာရှတိုက်တွင်ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအာဏာလွှဲပြောင်းယူရတဲ့ပါတီအနေနဲ့စီးပွားရေးပိုင်းမှာကောင်းကောင်းကင်တွယ်ဖြစ်ရှင်းနိုင်ဖို့နဲ့ပါတီအကောင်ခိုင်မာမှုကလည်းအရေးကြီးပါတယ်။စစ်တပ်ကမြန်မာနိုင်ငံကိုဓာတ်ရိုက်အုပ်ချုပ်နေတာဖြစ်ပြီးအာဏာရပါတီကတဆင့်ကင်တွယ်ထိန်ချုပ်နေတာမဟုတ်ပါဘူး။ဒါကြောင့်ပြည်ခိုင်ဖြိုးပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲသားရဖို့အတိတ်ကလုပ်သလိုနားလည်ပါရိုက်အလုပ်မျိုးပေါ်မှာမှီခိုနေလို့မရနိုင်ပါဘူး။လူလူရဲ့စိုးရိမ်ပူပန်မှုတွေဟာကြဲကြဲပြန့်ပြန့်ကြန့်ရှိနေပါသေးတယ်။ပြည်ခိုင်ပြိုးပါတီအနေနဲ့အကောက်ခိုင်မာတဲ့ပြည်သူလူလူရဲ့စိုးရိမ်တော့ကတွေကိုကိုစားပြုပြီးလူမှုအတိုင်းဝိုင်းမှာဖြစ်ပျက်သမျှအရာရာကိုချိတ်ဆက်ပေါင်းဆက်ပေးနိုင်တဲ့အာဏာရပါတီဖြစ်စေအတိုက်ခံပါတီဖြစ်စေတရားဝင်ယက်တီနိုင်စွမ်းရှိတဲ့ပါတီဖြစ်ရမှာဖြစ်တဲ့အကြောင်းနဲ့2020မှာပြည်ခိုင်ပြိုးပါတီကယော့တီယော်ရဲနဲ့လုံနိုင်စွမ်းရည်နေပါနေမယ်ဆိုရင်တော့ဒါဟာလက်ရှိအာဏာရ NLD ပါတီနဲ့တခြားတိုင်းရင်းသားပါတီတွေကစစ်ဖက်နဲ့ဓာတ်ရိုက်ချိတ်ဆက်သွားပြီးပြည်ခိုင်ဖြိုးပါတီဟာဘေးဖယ်ခံရတဲ့အဖြစ်ကိုရောက်သွားနိုင်ကြောင်းရေးသားထားတဲ့ဆောင်းပါးကို New Mandela Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
်ဗီအိုရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကအစီအစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်းနဲ့ကြည့်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းကCHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြီးချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံလွင်းလွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တယ်လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အေးငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါရှင်။အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရပါအောင်ပါရှင်
။မင်္ဂလာပါခင်ဗျာ။
ီရီတဲ့လေးလိုက်စီစဉ်ကကျေးဇူးပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုလိုက်အတုလိုက်ဆိုသလိုပဲအဖမ်းခံရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူထမ်းစားတွေအတွက်ခဏိအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြရပြီးပြည်ပကိုအလုတ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဦးလုသမားအဖွဲ့ရုံးကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်နဲ့နောက်ပဲခူးတိုင်းဒေသကြီးလွတ်တော်မှာအလုသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနဲ့ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုက်ပေါ်မှာရောက်နေပါပြီ။ဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်။ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်။အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။ဦးမိုးကျော်ကြားပါလားခင်ဗျာ
။ကြားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးမိုးကျော်ကြီး။တလနှစ်လအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်။ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းချင်းပြောပြပေးလို့ရမလားခင်ဗျာ
။ကျွန်တော်လန်းမီရဲ့ဒရင်ချက်တွေဒီရသလို့ရှိရင်ကျွန်တော်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲထိုင်းနိုင်ငံတောင်ပိုင်းမှာပေါ့နော်တရားမဝင်နိုင်ငံသားတွေကိုဆန်းစည်းရာတွေဟာလာစတိုက်စုလို့ပဲအကြာနေရပါတယ်ကျွန်တော်တို့ခုနောက်ဆုံးသိရတဲ့အခြေအနေရသလို့ရှိရင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြောကြားထားတာဆိုလို့ရှိရင်ဒီတနည်းသေးမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိရဲ့ဒီနှလားတွန်းတော်တော်မှာပဲအချိန်20လောက်ဟာဒီလိုဒီပုံကူးတာတွေဟာတရားမဝင်ရောက်လာတာတွေကိုဆန်းစီးရင်းယူရတယ်ဒီလိုသိရပါတယ်ကြာအဲ့ဒါဆိုရှင်ဟာပြောမယ်ဆိုလို့ရှင်အခုကာလကတော့ဒီ9000ပိုင်းထဲမှာဆိုလို့ရှင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှင်2018မှာလဲဟာတို့ဒီတန်းကုန်ဆုံးတဲ့အလုပ်သမားတွေဟာပြီးပြီဆိုလို့ရှင်ဆက်တန်းဒီကတည်းကစတဲ့တတန်းတူအောင်လေကလာတွေမတိုင်ခင်လေးတွေမှာအာဒီလိုမျိုးတရားမုံနဲ့လူသမားတွေနောက်တစ်ခါကျအထောက်ထားမဲ့လူသမားတွေကို fancy ရဲ့အလားဒီ operation တွေအဲရှိတဲ့တဲ့လာလာလေးတွေရှိပါတယ်2018ခုနှစ်ဥစားလာဒီဝင်လာတွေမှာလည်းဒီလို fancy ရာတွေနေရာရင်းပြတာကိုပြန်ပို့တဲ့ပြန်ပို့ခံတဲ့လူသမားတွေရှိခဲ့ပါတယ်က
ြဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာတရားဝင်စာအုပ်နဲ့ MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းခမန်းကြီ
းဟုတ်ကဲ့ခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းတွင်းကထိုင်းလူသမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့အဲ့လာဝနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးတန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်မြန်မာရှူချောင်းအလုပ်သမားတွေအများစုကရောအလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်တန်းကျော်ကျော်နဲ့သုံးတန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံမရှိတဲ့အလုပ်သမားတွေလည်းလုပ်နိုင်နေရမှုကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီချင်းမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါလားခင်ဗျာဦးရဲနိုင်ဝင်းလေးလိုက်မှမှာရှိပါလားခင်ဗျာ
ဟုတ်ပါရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘုကိုတန်းစီတာကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလို့လုကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံနေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောဦးမှုကျော်ပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲ။ဆိုတော့ရွှေပြောင်းလုပ်သမားဘွားတွေနဲ့သူတို့လည်းလုပ်နေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ။တန်အင်းကြီးချင်းနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်နယ်ဝန်ကြီးဟိုအလုတ်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလုတ်အားကနေတာလားမြန်မာနိုင်ငံသားအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလုတ်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလုတ်ကလာကနေရတယ်ဒါဒီနှစ်ခုတုန်းကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြတ်တက်လာပြီးတဲ့အရင်ဒီအစိုးရလက်ထက်မှာအဲ့တမှုဆောင်နေမှာပဲဒီ CMB လို့ပေါ့အထက်ကျုပ်လုပ်ငန်းလေးမှာဆိုရင်ဒါအလုတ်ကင်တို့၅သိန်းလောက်တို့ဖန်တီးပေးနိုင်တယ်ပေါ့ဒါပေမဲ့လို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်ဆိုတော့
့ဖြစ်ရခြင်းအကြောင်းအရတော့ဘာလို့ဆိုတော့တိုင်းပြည်ရတဲ့ဟိုလေယာမြေလေယာပြဿနာပေါ့လေယာလူပြဿနာကိုအဲကျွန်တော်မဖြစ်ချင်းပြနိုင်ဘူးလေသမားတွေပုံပုံဆင်းရလာတဲ့အတက်တွေတွေဖြိုက်လာတယ်အဲ့ဒီကနေပြီးအလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့အဲ့ဒါဒီလူပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိတက်မှုဆောင်တွေမှာအလုံးအများဆုံးပြနေတာကမိန်ကလေးလူသမားတွေကိုဖြစ်ပြီးတော့ဒီလူသားလူသားတွေကအများအားဖြင့်အလုံးကိုင်မရှိကြတော့အဲ့ဒါအဲ့ကကြတော့ဒီလူငယ်လူရဲတွေကအများအားဖြင့်တော့ဒီပြပကိုဆွတ်လုချင်တဲ့အာမျိုးတွေဖြစ်ကြတယ်တရားဝင်နေပြီးရောတရားမဝင်နေပြီးရောပြပမှုတွေကအများကြီးဖြစ်နေတာလေ
ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဦးရဲနယ်မှာတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့အလုတ်သမားအကြီးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကရောဒီအလုတ်ကင်ဟိုပါပေါ့ဒီဟိုစီးပွားအဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကင်ဖန်တီးမှုဘာလို့ဆိုတခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခန့်ကဏ္ဍမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမဖော်နိုင်တော့အခုပြဿနာတွေကအခုလိုစက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်ဆရာကောင်းတယ်အမှန်မှားတော့ဆက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲနယ်မှာဦးဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့သူတို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်တဲ့နေရာမှာလဲတကယ်ပြီးပြီးလုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးဗျာသူတို့ရေမှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကင်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကန်တွေဖန်တီးပေးတဲ့နေရာမှာလဲပါဆိုဒီအလုတ်သမားတွေရဲ့အဲ့ဒီလူအချက်အခန်းကဏ္ဍပေါ့နော်လောက်ခတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်ကြီးနဲ့ဥဝင်နဲ့ညီရရှိအောင်တို့အကောင့်တွေမဖော်နိုင်ဘူးဒါကဟိုတကယ်ကတော့ဒီပြည်လေးမှာအလုတ်ကန်တွေရတယ်ဆိုရင်တော့မလုံသမားတွေကပြင်းရနေတာမဟုတ်ဘူးစားရတော့ရေးအစင်မပြေဘူးလေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ဖက်ကတော့တိတိတရတိုးတက်မလာဘူးတစ်ဖက်ကလူနေမှုစိတ်ကြီးတက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အမေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲပြင့်နေတာကပါလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီကိစ္စကပြောမယ်ဆိုရင်ဒီနာဝတာနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာ။ရင်းနှီးမြှုပ်နှံမှုနဲ့ဒီပေါ်ပေါက်လာတဲ့တန်းတဲ့ချီရဲ့ချီရဲ့ဒီအလုတ်သမားတွေအခန်းကဏ္ဍကိုဖဲ့မစေပါဘူး။အဲ့ဒီကတနာမှာဒီလုံငန်းဝင်နေတာဒီရှင်းပြောလို့သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီကကြီးလက်တွေတက်လာတဲ့လုပ်သမားတွေကျုံတို့ကြားတို့တက်ရတဲ့ဒီစက်မှုစုံတွေရဲ့ဒီတပည့်ကျူးတော်တို့နေရာမျိုးတွေမှာတင်းရတာရက်ကွက်တွေမှာဖြစ်တယ်လို့နေရတယ်အဲ့ဒါတချို့တွေရင်းပြီးရဆအစင်ပြေစားရတော့ရအစင်ပြေတော့အင်းသေးကြီးရအဲ့တော့အဆောင်သေးကြီးမြင့်တဲ့တဲ့ကျမ်းမာရေးစောင့်ရှောက်မှုတွေကမရှိဘူးအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်တဲ့ပြဿနာတွေကဆက်လက်ဖြစ်ပေါ်နေမှာဖြစ်ပေါ်နေရဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကြတော့ပါလေဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေသူရှာပြေးပါလေအဲကြောင့်ပြောပါဆိုဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမှုချင်တော့ဘာလဲဆိုတော့ဟို၄နှစ်လောက်လဲဒီလောက်ပဲ၁၀နှစ်လောက်လဲဒီလောက်ပဲအတက်တည်းရတဲ့ကြီးသွားတယ်အဲတစ်ဖက်ကဘာလဲဆိုတော့ကြည့်ရင်သူတို့ဘဝပို့တိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအတက်25နှစ်ကျော်သွားရင်အင်္ဂလိပ်ကတော့အလုံးမခံရတဲ့ပြဿနာတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့ကဘာအာမခံကြတာမရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလုံသမားကြီးကနေပတ်သက်တဲ့လက်တွေ့ကြတဲ့မူဝါဒပြည့်ကိုခိုင်မာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောပြနေတယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှတော့စိုးရိမ်နေကြတဲ့လူတွေကပါဆိုတော့အလုံးလုံးနိုင်တဲ့သမ ्या အလုံးလုံးကြဖို့သူတို့ကတက်တက်တုံတုံလှုပ်ပေးနေတာဟိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေဘုံတခုနဲ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့အလုပ်ကိုင်မရှိဆိုတော့လေဟိုအဲ့ဒါလည်းကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုပ်ကိုင်ဖန်တီးရေးကိုအထောက်အပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချင့်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျာကိုချင့်မြင့်ရှိပါလားခင်ဗျာ
ရှိပါရှိပါကျွန်တော်တို့လက်တွေ့အခြေအနေပြောရရင်တော်တော်လားဆိုတော့လေသမားရာသမားတွေဆိုတော့လုံသမားရေလေသမားရေရှိတဲ့မှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေကိုကျွန်တော်တို့လေသမားတွေကယာစီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာ
ဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတဲ့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့အလုပ်သမားတွေကအခုတည်းကတော့လည်းမရရတော့ဘူးဟိုအဲ့လိုအစာရှိတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာလူသမားလူကန်စားအလုံးမရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဝင်ငွေကိုယ့်တက်တာတယ်ဆိုတော့အင်ဂျင်နိုင်ငံတွေကိုတောက်ကြလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလုပ်ရှင်လူသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်တည်တဲ့လောက်ဆိုရင်မြန်မာနိုင်ငံအစိုးရအနေနဲ့လူသမားတွေကိုနိုင်ငံခြားမထွက်စေခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံလျှက်စစ်မှုတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးညွှန်နှံတဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ပြေလိမ့်မယ်လို့ထင်နေဆရာဦးဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဂျမားတိုင်းကျွန်တော်တို့ကအခုသမားတွေကျွန်တော်မြန်မာနိုင်ငံအခြေခံစင်ရသားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်တော့စက်ယုံလွတ်ယုံနေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်လူသမားတွေလည်းမိသားစုနဲ့ဥမကွဲတမ်းတဲ့နေရာထိုင်ရစစ်ပြေမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ့အစစကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်ကျွန်တော်လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာစေရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လို့ဖို့နေရာဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားတခါလက်သမားတွေဘက်ကပြန်ပြောတာလေလေရမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မောကကိုရဲနိုင်ဝင်ကဘလို့လေးလာမိတော့ဟိုလေယာကန္နာကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ哦
ဟုတ်ကဲ့အဲဒီကတော့ဒီဟိုလေယာကန္နာရဲ့ဒီပါတကယ်ဟိုပြဿနာကဟိုစင်မပြဿနာပေါ့ဗျာစင်မပြဿနာလေးရက်လို့ကျွန်တော်အမြင်တယ်ဒီကတော့ဒီလေယာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒီကြပြီးရပြီးအာမခံရဲ့ရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခိုင်ရမှာမရှိဘူးအဲဒါမှဒီနေ့ချင်းဒီဒီညာတင်ပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူးနောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူးအဲဒါကတော့ပြီးညာစီမပြည့်နေတဲ့ပြဿနာဈေးကွက်ပြဿနာပေါ့နောက်ဒီပညာဒီပြဿနာလေးရက်ကိုကျွန်တော်ပုံမှန်ကမှဖြေရှင်းနိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူးအဲ့လေယာဉ်လုပ်ငန်းဝင်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာဉ်လုပ်ငန်းဝင်ကလေသမားတို့ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ချိန်တိုင်းဘယ်လိုအားက2ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျာအဲ့လောက်နဲ့ကရက်တီလို့မရဘူးပေါ့နော်အတကဒီလေယာဉ်သမားတွေအနေနဲ့ကဒီအဆက်ကဘာလဲဆိုတော့စေရန်လေယာဉ်တွေတမ်းမီဩဇာလို့ပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဟိုဒီတီးရဲ့ပြဿနာရင်ဆိုင်နေတယ်ဘာလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေလောကဒီအုပ်ထားတဲ့ကိုမီးကြီးရဲ့စိတ်ကြက်ချင်တဲ့ဟာမျိုးတွေရင်ဆိုင်နေရတယ်အဲ့တော့တကယ်ဒီလေယာဉ်မှာရှိနေတဲ့လေသမားတွေအတွက်ကအဲ့ဘက်ကတော့ဒီကျွေးမိပြီးတဲ့ပြဿနာ၊လေယာဉ်မီပြဿနာ၊အဈေးကွက်ပြဿနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးဝချတယ်လားဒီစင်ရပွဲတည်တာလား။အဲ့ဒီမှာကတော့တို့သားသမီးတွေအပါအဝင်သူတို့ပါဝင်ရပါလဲဆိုတော့အခုလေယာဉ်လုပ်ငန်းမလုပ်တဲ့လူသမားတွေကလေယာဉ်လုပ်ငန်းကိုသူတို့ကြတွေတက်လာတယ်။သူပြန်မလဲစောစောကျွန်တော်ပြောသူတကယ်တော့လုပ်ငန်းပြေးနိုင်တာကဟိုမိန်းကလေးတွေကိုအကန့်အသတ်နဲ့ပြေးနိုင်တယ်။ယောက်ျားလေးအများကြီးကြတော့မပြေးနိုင်ကြဘူး။ဟိုအဲ့တော့ဒါလဲဆိုတော့ဒီပြည်သားကိုထွက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့။အဲ့တော့လေယာဉ်မီဆွင့်ကြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မှာတက်တမာတွေမဖြစ်ချင်းနိုင်ဘူးလို့ဒီစင်ရဲပွဲတွေကတက်တနာကိုကျွန်တော်မဖြစ်ချင်းနိုင်ဘူး။အတစက်တည်းကတော့ပူဇော်ဝင်လည်းပြောကြတယ်လို့အဲ့ဒီမျိုးသိတာလည်းဒီလိုပဲ။တကယ်တော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေစိတ်ကြော်နေတယ်လို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒီရင်းလုပ်ငန်းရှင်တွေကွန့်ပြိုးလာအောင်တကယ်တော့အစိုးရပံ့ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူး။ဟိုနိုင်ငံတကာကြီးမွေတွေပေါ့ကဂျာကာလိုကြီးမွေတွေရပါတယ်။ကြီးမွေကအတူကတုံ့ပြန်တက်တမာ900ခန့်လုံးပဲရှိတယ်။ဒါပေမဲ့လို့တကယ်လုပ်ငန်းရှင်တွေတို့ပြန်ကြီးတဲ့အခါကျတော့300ခန့်လုံးတော့ကြီးတယ်။ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းရှင်တွေမဖွင့်လို့လာတာလေအလုပ်ကန်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကျွန်မပါပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့မိုးကျော်ကြီးအဲ့ဒီတော့အခုထိုင်းမှာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာအရင်တော့ဆိုရင်တော့ကျွန်တော်ကြားရတာနေဇဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးအခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစွန်နေပြားတွေကအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေကဘာတွေလဲဗျဆိုလိုချင်တာကတော့ဗျာဟိုထိုင်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာတွေလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုကြီးလောက်ဆောင်ပေးနေကြလဲ
โอเคကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့တိုင်းနိုင်ငံလုံးမှာရှိတဲ့တိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြပါဘောနော်စားကောင်းလေးဂျာနေပြင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်နောက်ကိုကြီးလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်လူဝဲဝင်တွေထဲမှာအာလောကကပြဿနာတွေလုပ်ရှင်အလုပ်သမားပြဿနာတွေဖြစ်လာရင်တိုင်းဥပဒေကတိုင်းလည်းကိုကြီးဆောင်ရွက်ပေးတာတွေရှိတယ်သူတို့ကြတော့စောင်းက
အမီးတဲ့မိဘကိုဖျားမယ်ဆိုလို့ရှိရင်တိုင်းနိုင်ငံအတွင်းမှာရှိတဲ့ရွှေပြောင်းရောက်ရှိတာတဲ့မြန်မာရွှေပြောင်းလူသမားတွေကတော့ဒေသအနှံ့ပြီးရတယ်ဒါပေမဲ့လို့တိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းနဲ့ဒီလုပ်ငန်းဝင်တွေနဲ့အသားတကျရှိပြီးလုပ်နိုင်တယ်နဲ့အနေထားမျိုးမျိုးရှိဘူးဒုက္ခရောက်နေရတယ်ရှိရယ်လုပ်ငန်းဝင်ချင်းတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းချင်းတွေမဟုတ် ုတ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးကြည့်ပြီးတော့ဆောင်ရွက်တဲ့လူတို့မြင်လေးတာအခြေခံဒါတစ်ချက်တွေ့ရတယ်တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ခိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လုပ်လုပ်တယ်ဆိုလို့ရှိရင်ကွာ310ပတ်ရမှာပေါ့နော်။တန်းကို310ရမယ်။ဒါပေမဲ့လို့စိတ်ုံပေါင်း400လောက်ရှိတယ်။လူုံပေါင်း400လောက်ရှိတယ်။လက်ဆောက်ဒူတာတွင်လည်းမှာပဲ။ဟလာဒီအများဆုံးရတာက200အစိတ်150ရနေပြီ။200အစိတ်အများဆုံးတော့ပဲရတယ်။310ရတဲ့စိတ်ုံတွေကလက်ချိုးယူလို့ရ။စိတ်ုံတွေတော့ပဲရှိတယ်ပေါ့။ဒီချင်းတွေတွေရှိတယ်။လေရန်ငွေချင်းတွေကလည်းစောလုံးကတော်တူဟာတက်မဲ့နေညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လုံစုံနဲ့အဲ့ဒါဒီကိန်းကြီးရင်းနေပြီးကျင်းစတဲ့အခြေအနေမျိုးတွေရှိဘူးဆိုတော့ကျွန်တော်တွေ့ရတယ်။ပြီးဆိုရင်အလုံးအားလက်ရက်တွေသူတို့ရဲ့ရပိုင်ဝင်အခွင့်အရေးတွေလည်းအပြည့်အဝမရဘူးဆိုတော့ရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့အခါမှာလည်းကျွန်တော်မြန်မာအဲဒီရှိကောင်မြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်ကြီးရဲ့စိန်ခေါ်မှုတွေဥရိယာစိန်ခေါ်မှုတွေအများကြီးရှိပါတယ်။ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရည်ပေါ်လို့ရှိပြီးအငင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်။အဲဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့နိုင်ငံသဘောတူဆောင်ရွက်တာနဲ့ရောက်လာတဲ့ MOU လုပ်သားတွေရှိပြီးဒီ MOU လုပ်သားတွေမှာလည်းစက်တော်လာလေးစိန်ခေါ်ချက်ပြီးစောတော့ကျွန်တော်ပြောထားတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ချုပ်ခဲ့တဲ့လုံငန်းဝင်တွေမှာမလို့ရမလို့တိုင်ရတယ်လေအခြားလုံငန်းဝင်တွေရောက်သွားတာတွေရှိရဲ့ပြီးရင်ဒုက္ခတွေ
ဓ
ာတ်တာတွေအပြည့်အဝမရတာတွေရှိရဲ့ဒီလိုမျိုးတွေရှိပါတယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမကျေးဇူးတင်ပါတယ်ကိုရဲနဲ့ဝင်ကျွန်တော်တလေလိုင်းမဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဒီပြဿနာကြီးကအမတန်ကြီးတဲ့အခက်ခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလို့သမားပြဿနာအခုလိုမျိုးဒီပေါ့သူအလုတ်သမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတတ်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုတ်ကင်ဖန်တီးပေးနေအောင်ဗာများအစိုးရအနေနဲ့လှုပ်ပေးနေလို့အကြံပေးချင်ပါလေ
။သူကက SME တွေကိုတစ်ခါကအားပေးဖို့လိုတယ်လို့တကယ်လည်းစိတ်နေနေအကောင့်နဲ့ပေါ်ပေးဖို့လိုတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်မှုနဲ့အတူဒီအလုတ်ကင်တွေရလာတဲ့အချိန်မှာဒီအလုတ်သမားတွေအတွက်ထိုက်တန်တဲ့အခွင့်အရေးတွေပေါ့။အဒီတို့ထိုက်ကြတဲ့လုခလာကကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့တဲ့အနာဂတ်ဘဝအာမခံရဲ့ကြည့်ရတယ်ကိုအကောင့်တွေပေါ်ပြီးမှဆိုရင်တော့ဒါကရော့ချသွားတယ်တစ်ဖက်ကတော့အလုတ်ရှင်တွေအလုတ်သမားစက်တနာတွေကိုအစိုးရကဂျာဖြန့်ပြေတဲ့ပုံစံမျိုးပဲနဲ့သူကိုယ်တည်းကငွေဝါဒချမှတ်ပြီးတာဝန်ယူရမယ့်ဒေသတွေရှိတယ်လုပ်သမားတက်တာချောင်းကြီးလုပ်ငန်းတွေတစ်ဖက်ကအကောင့်တွေပေါ်ပြီးဖို့လိုတယ်လူတင်မှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်သွားလာနိုင်တယ
်ဟုတ်ကဲ့ကျွန်တော်အချိန်ဟာတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့သုံးမှာမဟုတ်တော့ပါဘူးအပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဇဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16.41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နိုင်ငံကြားရေးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်ကာနဲ့ဇူလိုင်လ16ရက်နေ့မှာထမှတ်လိုက်ပါပြီ။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အဲ့ဒီဂျူးလွန်နဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ထားတဲ့ကြားကနေမြန်မာအရာရှိတွေကအစ္စရေးနိုင်ငံတယ်အဗစ်မှာတင်ပါတဲ့ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်ဖို့အတွက်အစ္စရေးအစိုးရကဆုံးဖြတ်လိုက်ပါတယ်။အသားရောင်
ကွဲပြားသူအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးကိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့လူမျိုးရေးခွဲခြားပြောကြားမှုဖြစ်တယ်ဆိုပြီးဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ပုံမပြပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွှတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတရင်တောက်တွေမေးမြန်းတာကိုသူကထွက်မထွက်သူတို့ပေါ်မှာမူတည်ပါတယ်လို့ပြန်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်အာဂါသာစူးစမ်းရေးမှာလူသားတွေလကဘာပေါ်ချေချနိုင်ခဲ့တဲ့အပိုလို7ခီးစဉ်ရဲ့အနှစ်50ရွှေရုအခမ်းအနားကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန်ဒီစီတွေမှာကျင်းပနေကြပါတယ်။
ဗိုလ်ရုံးနဲ့မြန်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Terry Smith ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လိမ့်မယ်အစည်းအဝေးတွေကို9မီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.